မြန်မာနိုင်ငံကချင်ပြည်နယ်မှာပြင်းထန်နေတဲ့တိုက်ပွဲတွေနဲ့အတူထောင်နဲ့ချီတဲ့စစ်ပေးဒုက္ခသည်တွေအရေးနိုင်ငံပေါင်း20ကျော်မှနေထိုင်နေကြတဲ့ကချင်တိုင်းသားတွေတွဲဆုံဆွေးနွေးပူးပေါင်းဆောင်ရွက်လာဖို့လာမယ့်သတင်းပတ်ကုံမှာကချင်ညီလာခံတရက်ကိုအမေရိကန်ပြည်ထောင်စု Washington DC မှာကျင်းပဖို့ရှိပါတယ်။လူနည်းစုကချင်တိုင်းသားတွေအပေါ်ဖိနှိပ်မှုပြင်းထန်လာတဲ့လက်ရှိအခြေအနေတွေကြောင့်ကချင်စပီရင်ကျေးမှုနဲ့ဒလိထုံနှန်းတွေပါကွယ်ပြောက်လာမဲ့အရေးကိုအထူးစိုးရိမ်မကင်းဖြစ်မိကြောင်းကချင်ပြည်ပရောက်ခေါင်းဆောင်တွေကပြောပါတယ်မတ်အင်ဂျင်နိုင်ကဆက်ပြောပြပေးပါမယ်ရှင်ပဋိပက္ခတွေပြင်းထန်နေတဲ့ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေဆိုးရွားနေတဲ့စစ်ဘေးဒုက္ခတွေပြီးအရေးပထမဆုံးချိန်ပြည်ပရောက်ကချင်တိုင်းသားများတွေ့ဆုံဆွေးနွေးပွဲကိုလေလ19ရက်နေ့မှာစတင်ကျင်းပဖို့ရှိကြောင်းအဓိကဦးဆောင်သူတဦးဖြစ်တဲ့ Washington DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်စန်းက VOE ကိုပြောပါရ
စေ။ဟုတ်ကဲ့ကျွန်တော်ကချင်တိုင်းရင်းသားတွေကဒီနိုင်ငံသားရောက်နေကနိုင်ငံ20ကျော်တော့ပါပြီ။ကျွန်တော်အချင်းချင်းကလည်းတခါမှကောင်းကောင်းတွဲဆုံမှုမရှိခဲ့ဘူးဆိုတော့အခုအချိန်မှာအစီအစဉ်လုပ်ပြီးမှကျွန်တော်အားလုံးဒီနိုင်ငံ20ကျော်ပါရှိတဲ့ကျင်တိုင်းတိုင်းအားလုံးကိုတွဲဆုံဖို့တဲ့ Washington ကိုဖိတ်တာပါရှိ
ကချင်ဒေသမှာမြန်မာစစ်တပ်ရဲ့ပြင်းထန်တဲ့ထိုးစစ်နဲ့အတူလူခွင့်ရေးချိုးဖောက်မှုတွေတောင်းတဲ့ချီရဲ့စစ်ဘေးဒုက္ခတွေနေရက်စွန့်ခွာထွက်ပြေးနေရတဲ့အခြေအနေဆရာတွေကိုနိုင်ငံတကာသိရှိနိုင်ဖို့အချက်အလက်ထောက်ထားတွေတင်ပြနိုင်ရေးအတွက်ညီလာခံမှဆွေးနွေးမှဖြစ်တယ်လို့လည်းဂမ်ဆန်းကဆိုပါတယ်
ဘာသာကျုပ်ကချင်တိုင်းသားတွေကလည်းတနေ့နဲ့တနေ့ပုံများလာတာမရှိပုံလဲလာပုံထပ်ပြရတဲ့ပုံများတယ်နောက်တစ်ခုကတော့ဒီကျွန်တော်ရဲ့ identity ဆိုတော့ကျွန်တော်ရဲ့ဒီ identity ကပုံပြီးမှပျောက်ကွယ်လာတဲ့သဘောတဘာဝတွေရှိတယ
်။ဒါ့အပြင်ညီနာခံမှာကချင်တိုင်းသားတွေရဲ့ဘာသာစကားနဲ့ယဉ်ကျေးမှုဒလိတွေမပျောက်ကွယ်အောင်ထိန်းသိမ်းဖို့ကိစ္စကိုလည်းဆွေးနွေးကြမှာဖြစ်တယ်လို့သူကပြောပါတယ်
။ကျွန်တော်ရဲ့ရိုးရာထုံးတမ်းဒလိနောက်ကျွန်တော်ရဲ့ကျွန်တော်ဘာသာစကားတွေပေါ့နော်အဲ့ဒါမတိမ်ကောတော့နိုင်ငံသားမှရောက်ပြီမဲ့ကိုယ့်ဘာသာစကားတွေဘယ်လိုမတိမ်ကောတော့ဘယ်လိုမျိုးကောက်ကွယ်မယ်ဆိုတာဟာရရကျွန်တော်ဆက်လက်ပြီးမှပြောဖို့အစီအစဉ်ရှိပါတယ်။
ညီလာခံကိုတည်ရောက်လာမဲ့သူတွေထဲမှာဘာသာရေးလူမှုရေးမှာထင်ရှားတဲ့ကချင်ခေါင်းဆောင်တွေလည်းပါဝင်ဖို့ရှိကြောင်းကမ်စန်းကဆိုပါတယ
်ကျွန်တော်ရဲ့ဘာသာပြည်ပကရောဒီအတင်းတော်ခေါင်းဆောင်တွေရောဖိတ်ခေါ်ထားတဲ့ observer နေဖြစ်ပေါ့နော်နောက်တစ်ခုကတော့ကျွန်တော်ရဲ့ခေါင်းဆောင်တွေပေါ့ဒီ community ရဲ့ခေါင်းဆောင်တွေကခေါ်ထားပါတယ်ကိုလုံးပါဝင်နားထောင်မင်းလာတာပေါ့
ညီလာခံရဲ့ရလက်အဖြစ်ပြည်ပရောက်ကချင်တွေအားလုံးပူးပေါင်းဆောင်ရွက်ရေးကိုမျှော်မှန်းထားတယ်လို့ကမ်စန်းက VOE ကိုပြောပါတယ်။ April 17ရက်နေ့ကစပြီးကချင်ပြည်နယ်အနှံ့မြန်မာတပ်မတော်ကအပြင်းထန်ထိုးစစ်တိုက်လာတာကြောင့်ရေရဲစွန့်ခွာထွက်ပြေးရတဲ့ကချင်စစ်ဘေးဒုက္ခသည်တွေကချင်စစ်ဘေးဒုက္ခသည်တပေါင်းနီးပါးရှိနေကြောင်းကုလသမဂ္ဂဥရောပသမဂ္ဂနဲ့စစ်ဘေးဒုက္ခသည်အရေးဆောင်ရွက်နေတဲ့အဖွဲ့တွေကထုတ်ပြန်ထားပါတယ်။ဒုက္ခသည်တချို့ဟာဆိုရင်တနက်ပစ်တံတွေမြန်မာစစ်တပ်တိုက်လေရင်တွေကောင်းကင်မှာဝဲပြန်တန်းနေကြောင်းလေကွင်းတွေတဲ့သုံးရက်ကြာပုံအောင်ခဲ့ကြရတယ်လို့ဒုက္ခတဲ့စခန်းတွေရောက်ရှိဖို့တောတောင်တွေထဲမှာလည်းရပောင်းများစွာတိတ်နေနေကြပါရဲ့ရှင်